EU ဥရောပသမ္မတနိုင်ငံတွေမှာတူရကီဖွဲ့စည်းပုံကိုထောက်ခံရေးနည်းဆွယ်မဲ့တူရကီဝင်ကြီးတွေကို EU နိုင်ငံတော်တော်များများကခွင့်ပြုချက်မပေးခဲ့တဲ့နောက်တူရကီနဲ့ EU ကြားဆက်ဆံရေးပိုပြီးထိခိုက်နေပါတယ်။တူရကီသမ္မတ Recep Tayyip Erdoğan က2029ခုနှစ်အထိအာဏာယူထားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာဥရောပနိုင်ငံတွေမှာနေနေကြတဲ့တူရကီပြည်သူတန်းနဲ့ချီပြီးတော့ထောက်ခံကြဖို့တူရကီအစိုးရကကြိုးစားနေတာပါ။ဗြိတိန်နိုင်ငံလန်ဒန်မြို့ကနေ VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုမက်ဆုညံမုံကဆက်ပြီးပြောပြမှာပါရှင်။တူရကီဖွဲ့စည်းပုံပြင်ဆင်ရေးမဲဆွယ်ပွဲတွေကိုအော်စတြေးလျနဲ့ဂျာမနီနိုင်ငံတွေမှာဒေသခံအစိုးရတွေကတားမြစ်ခဲ့ပြီးတဲ့နောက်တူရကီနဲ့ EU နိုင်ငံတွေကြားတင်းမာမှုတွေရှိနေတာရှက်ပေါင်းတော်တော်ကြပါပြီ။ဂျာမနီမြို့တွေမှာမဲဆွယ်ပွဲတွေလုပ်ခွင့်မရတော့တူရကီနိုင်ငံသားရေးဝင်ကြီးမက်စလူးတ်ကာဗူဆိုဂလူးကဟမ်ဘတ်မြို့ကတူရကီကောင်စစ်ဝင်ရုံးဝင်းတဲ့ကိုထောက်ခံသူတွေကိုဖိတ်ခေါ်ပြီးတော့မဲဆွဲပွဲကျင်းပခဲ့ပါတယ်။နယ်သာလန်နိုင်ငံတဟိတ်မြို့မှာမလ17ရက်နေ့စနေနေ့ကျရင်တူရကီမဲဆွဲပွဲကျင်းပဖို့စီစဉ်ထားချိန်မှာလေယာဇဉ်နိုင်ငံရဲ့သမားတယောက်ဖြစ်တဲ့ Hiyad Yildiz ကအခုလိုပြောပြီးကန့်ကွက်နေပါတယ
် We are in Holland here not in Turkey and a Turkish minister has no room here to lobby
ဒါဟော်လန်နိုင်ငံနဲ့ပါပါတူရကီနိုင်ငံမဟုတ်ပါဘူးတူရကီသမ္မတလိုအာဏာရှင်ဆက်ဆံလူတယောက်အတွက်တူရကီဝန်ကြီးကလာပြီးမဲဆွဲစရာနေရာမရှိပါဘူး
အခုလိုတူရကီကပြင်ဆင်လိုတဲ့ဖွဲ့စည်းပုံအပေါ်ထောက်ခံမှုရရှိရေးမဲဆွယ်ပွဲတွေကို EU နိုင်ငံတွေမှာဆန့်ကျင်နေကြတာကြောင့်ဥရောပမှာဖက်ချစ်ဝါဒထောက်ခံသူတွေများလာပြီလို့တူရကီအစိုးရကအပြစ်တင်ပြောဆိုခဲ့ပါတယ်။ဧပြီလ16ရက်နေ့လုံးမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ဥရောပကလုပ်နေတယ်လို့လည်းဆွတ်ဆွဲနေပါတယ်
။ The Olaf Nissan Inshallah Batuda
အနောက်နိုင်ငံတွေနဲ့ကမ္ဘာတစ်ဝန်းမှာအတားအဆီးခံနေရတဲ့ကျွန်တော်တို့ရဲ့နိုင်ငံသားတွေအလားအရှင်မြတ်ရဲ့အလိုတော်အတိုင်းဧပြီလ16ရက်နေ့ကျရင်အောင်ပွဲခံကြတော့မှာဖြစ်ပါတယ်လို့တူရကီသမ္မတ Recep Tayyip Erdoğan ပြောခဲ့တာပါဂျာမနီမှာတူရကီဝင်ကြီးတွေတွားလုံးမဲ့မဲဆွယ်ပွဲတွေကိုခွင့်မပြုတာကိုနာဖီလိုရဲ့လုံရမျိုးဖြစ်တယ်လို့သမ္မတ Erdoğan ကအစောပိုင်းမှာပြောခဲ့ပါသေးတယ်ဒီပြောကြားမှုဟာဘလို့နည်းနဲ့မှလက်ခံနိုင်စရာမရှိဘူးလို့ဂျာမနီအစိုးရကတုံ့ပြန်ခဲ့ပါတယ်အခုလို EU အစိုးရတချို့နဲ့သဘောထားကွဲမှုတွေကနေအကျိုးအမြတ်ထွက်အောင်လို့တူရကီအစိုးရကလုပ်နေတာလို့ဗြိတိန်နိုင်ငံ Success တက္ကသိုလ်ကတန်တမာရေးနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာပညာရှင် Cameron Martin ကတုံ့တက်ပါတယ
် It was really stemming from German authorities' concern for the German-Kurdish relation within Germany because a large number of Turkish citizens living there are actually of Kurdish origin
ဂျာမနီနိုင်ငံမှာနေထိုင်ကြတဲ့တူရကီနိုင်ငံသားတော်တော်များများက Kurds မျိုးတွေဖြစ်ကြတော့ဂျာမန်တွေနဲ့ကတ်စ်လူမျိုးတွေဆက်ဆံရေးအတွက်တူရကီအာဏာပိုင်များဆွေးနွေးပြီးဒီလိုလုပ်ရတာပါတူရကီအစိုးရအထူးသဖြင့်သမ္မတအာဒိုဝန်ကဒါကိုအခွင့်အောင်းယူပြီးသူတို့နိုင်ငံရဲ့အုပ်ချုပ်ရေးပုံစံပြောင်းလဲမဲ့ကိစ္စအတွက်စီရင်မှုတွေလုပ်ရပါတယ
်တူရကီမှာပြီးခဲ့တဲ့နှစ်ဇူလိုင်လအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးတဲ့ကဖမ်းဆီးခံထားရသူ4000ကျော်ရှိသွားပါပြီပြီးခဲ့တဲ့လကပဲတူရကီမှာနေတဲ့ဂျာမန်သတင်းတောက်တယောက်ဖမ်းဆီးခံခဲ့ရပါတယ်တူရကီသမ္မတအာဏာပိုရလာမယ်ဆိုရင်ဒီမိုကရေစီစနစ်ကိုပိုပြီးထိခိုက်နိုင်မယ်လို့ EU ကစိုးရိမ်နေတာပါဒါပေမဲ့ EU အထူးသဖြင့်ဂျာမနီကတူရကီကိုလက်တွဲထားဖို့လိုသေးတယ်လို့လေးလာသူတချို့ကတုံ့တက်ကြပါတယ
် The refugee deal they have with EU and especially with respect to Germany is crucial leverage they have over Germany especially and the flow of refugees would have
သူကဒါအရင်ကပတ်သက်လို့တူရကီနဲ့ EU ကြားရထားတဲ့သဘောတူညီမှုမှာအထူးသဖြင့်ဂျာမနီနဲ့ဆိုရင်တူရကီဘက်ကအသာရထားတဲ့အချက်ကအရေးကြီးပါတယ်။ဒုက္ခတွေအများကြီးဝင်လာမယ်ဆိုရင်ဂျာမနီရဲ့ပြည်တွင်းနိုင်ငံရေးပေါ်ချက်ချင်းတရားမှုတွေရှိရနိုင်ပါတယ်။ပထဝီအနေထားရတူရကီဟာဥရောပနိုင်ငံတွေအတက်တင်မဟုတ်ဘူး။အနောက်ဘက်တချမ်းလုံးအတွက်အရေးပါတဲ့အနေထားမှာရှိနေပါတယ်။ရုရှားကောင်းထောင်လာခြင်းမှာတူရကီရဲ့အခန့်ကဏ္ဍကလည်းအဓိကကျတဲ့နိုင်ငံတစ်ခုအဖြစ်ရှိလာနေပါတယ်။
တူရကီရဲ့ဖွဲ့စည်းပုံဆန္ဒခံယူပွဲပြီးသွားရင်တော့တန်တမာဆက်ဆံရေးပြန်တိုးတက်လာဖို့မျှော်လင့်တယ်လို့ဂျာမနီအစိုးရဘက်ကပြောကြားထားပါတယ်ရှင်။